ဒီမနက်တိုင်းရင်းသားဒေသတွေကြားတန်းတူညီမျှတဲ့အခွင့်အရေးတွေရနိုင်ဖို့စစ်မှန်တဲ့ Federal ပြည်ထောင်စုစနစ်တည်ထောင်သွားနိုင်ဖို့ကတိုင်းပြည်အတွက်အင်တန်မှအရေးကြီးတယ်လို့ဒေါ်အောင်ဆန်းစုကြည်ကသူ့ရဲ့ပထမဆုံးအကြိမ်ပအုပ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသခီးစင်မှာဒေသခံတိုင်းရင်းသားတွေကိုပြောဆိုလိုက်ပါတယ်နိုင်ငံရင်းပြုပြင်ပြောင်းလဲမှုတွေဖော်နိုင်ရေးလွတ်တော်ရင်ဒီမိုကရေစီအင်အားစုတွေအင်အားကြီးမားနိုင်ဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တိုင်းရင်းသားဒေသတွေမှာပါလာရောက်ရှင်ပြန်ရတာဖြစ်တယ်ဆိုတာကိုလည်းဒေသခံတွေကိုဒေါအောင်ဆန်းစုကြည်ကရှင်းလင်းတင်ပြခဲ့ပါတယ်ဒီကနေ့စတင်လိုက်တဲ့ဒေါအောင်ဆန်းစုကြည်ရဲ့ပထမဆုံးအကြိမ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသခီးစဉ်အကြောင်းကိုတော့မဆုမုံကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဟုတ်ပါတယ်ဒီကနေ့စက်တင်ဘာလ5ရက်နေ့စနေနေ့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌထောင်ဆန်းစစ်ကြီးဟာသူမရဲ့ပထမဦးဆုံးအကြိမ်ပအုပ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသခီးစဉ်ကိုစတင်လိုက်ပါတယ်။ရှမ်းပြည်နယ်ဟဲဟိုကနေတဆင်ရှမ်းပြည်နယ်စီဆိုင်မြို့ကိုတွားရောက်ပြီးတော့စီဆိုင်မြို့ကဒေသခံပြည်သူလူထုနဲ့တွေ့ဆုံခဲ့ပါတယ်။ပြည်မနဲ့တိုင်းရင်းဒေသတွေအကြားအခွင့်အရေးတန်းတူညီမျှဖို့နဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်တည်ဆောက်နိုင်မှုအတွက်တိုင်းရင်းသားအလုံးကဝိုင်းဝန်းကြိုးပမ်းကြရမှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌထောင်ဆန်းစစ်ကြီးကဒေသခံတိုင်းရင်းသားတွေကိုပြောဆိုလိုက်ပါတယ
်။ဒီမှာတော့1980ခုနှစ်ကတည်းကစစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကစစ်ပေါ်လာရတဲ့တိုးလာတဲ့အခွင့်ဖြစ်ပါတယ်။ဒီအနေနဲ့စက်ကနေအကျေးမှာပါတော့ခါမှမလေးရဲပါဘူးဒီပုံစံဒီပုံမှာပါလို့ရုံးဝသစ္စာမဖောက်ခဲ့ပါဘူးဒီတောင်သူဒီပုံမှာလည်းပါလို့ရုံးဝသစ္စာမဖောက်ခဲ့ပါဘူးဒီစိတ်ခါမှာယူလို့ရှိရင်ဒီတောင်သူဆိုတဲ့လက်တော်ဆိုတဲ့စကားကိုသုံးလို့ရှိရင်ဒါရာဇဝတ်ကိုတော့ဒါမှဒီလိုအဆွဲတယ်ဒါပေမဲ့ဒီပါတော်အနေနဲ့ဇိုင်းလာမှတိုင်းရင်းသားများလိုလားတဲ့ဖက်ဒရယ်ပြည်ထောင်စုရဲ့ကျွန်တော်လက်တွေ့ဖက်ဒရယ်ဆိုတာဟာဖိတ်ဖိတ်ရှင်းဖို့ဖက်ဒရယ်ဆိုတာဟာမဟုတ်ဒီမားနဲ့ဒီနယ်ဒီတိုင်းပြည်သားမှာမျှတာတဲ့အလားဖိတ်ရင်ဒီလိုဝင်ဖြစ်တယ်နိုင်ငံတော်ဆက်ပြည်ထောင်စုဆက်ပါလို့လည်းဖက်ဒရယ်ဆိုတာ
တိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လာမယ့်2015ရွေးကောက်ပွဲမှာဘားကြောင့်တတိုင်းပြည်လုံးအတိုင်းအတာနဲ့တောင်တန်းပြည်မှာတိုင်းရင်းဒေသတွေပါမကျန်ရွေးကောက်ပွဲဝင်ဖို့ဆုံးဖြတ်ရတယ်လို့ဆိုတာကိုလည်းဒေါ်ဆန်းစုကြည်ကပြည်သူကိုရှင်းပြပါတယ်။ဒီလိုပါဒီ
ပါတော့ဇန်နဝါရီလလုံးမှာပါတော့စံမြန်ရ1995လောက်ဆိုတော့ဖြစ်ကြတယ်ပေါ့။ဒီတိုင်းလားဒီဒါဒီမှာမြန်မာဒီမိုကရေစီဖွဲ့ချုပ်ကလာပြီးတော့ရှင်ပြန်ရတာလေအဲ့ဒါကြောင့်ဖြစ်အားလုံးပေါင်းပြီးလို့ရှိရင်ဒီကတော့ခွင့်ဆက်ရပိုင်းတော့ဆိုလို့
အခုလိုကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုဒေါအောင်ဆန်းစုကြည်ကိုတိုင်တွားရောက်တာဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ကိုတည်ဆောက်ဖို့ရှိတဲ့ယူမန်းချက်နဲ့အဖွဲ့ချုပ်ရဲ့တိုင်းရင်းသားတွေပေါ်မှာထားတဲ့သဘောထားကိုပြသတာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်ဖွဲ့ဝင်ဦးညံဝင်းက VOA ကိုပြောပါတယ
်အဓိကဖြစ်တော့တိုင်းရင်းသားစီလုံးညီညီပါပဲ NLD အနေနဲ့ကတချို့ကတိုင်းရင်းသားတွေနဲ့မပေါမှုပါညာတယ်လို့ပြောတာကျွန်တော်တို့ NLD တွေမှာတိုင်းရင်းသားတွေအများကြီးပဲနော်ကျွန်တော်တို့နောက်လုတာပြည်တော်စုအတွက်လုတာအလုံးအတွက်လုတာပြည်တော်စုတည်ဆောက်ရေးကဒါမဖြစ်မဖြစ်မြန်မာနိုင်ငံကြီးမှာလုဖို့လုအောင်အဲ့တော့ဘယ်လိုတည်ဆောက်မလဲဘယ်လိုဖွဲ့စည်းမလဲဆိုတာတိုင်းရင်းသားတွေနဲ့အပြည့်နဲ့ပြည်နိုင်ပြီးမှလုအောင်မယ်ဒီကဟို NLD ကကိုလုချင်တာကိုတက်တက်ကြီးပြောနေတစ်ဖက်သက်ပြောလို့လို့ကျင်းတယ်နော်တိုင်းရင်းသားတွေနဲ့စုစုစည်းစည်းတိုင်ပင်ဆွေးနွေးပြီးလုအောင်မှာပါဒါမှရေးစည်ပြီးတာမှာဒီအားတွေကိုရှင်းရှင်းပြောကြဖို့အဓိကဖြစ်နေမှာထင်ပါတယ
်ပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသတဲ့ဒေါ်ဆန်းစုကြည်ရောက်ရှိလာရလမ်းတစ်လျှောက်ဒေသခံပြည်သူလူထုတွေဖြစ်တဲ့ရှမ်းပအိုးစတဲ့တိုင်းရင်းသားတွေကသူတို့ရဲ့တိုင်းရင်းသားဝတ်စုံပြည့်တွေကိုဝတ်ဆင်ပြီးရိုးရာဒေဂီတာအကရီနဲ့ဖျော်ဖြေပြီးတော့တောင်းတောင်းဖြတ်ဖြတ်ကြိုဆူခဲ့ကြပါတယ်လို့ဒီကနေ့စီဆိုင်မြင်ကွင်းကိုရှမ်းပြည်နယ်ဒေသခံတဦးလည်းဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်လည်းဖြစ်တဲ့ဦးမျိုးကအခုလိုပြောပါတယ
်ပအိုးတွေမကြပါဘူးကျွန်တော်တို့ကြရားရောရှမ်းလူမျိုးရောပေါ့နော်ကျွန်တော်များများတိုင်းရင်းသားဝတ်စုံပြည့်နဲ့ကြိုကြပါတယ်လူကျုံတဲ့လူကတော့အလုံး3000အထက်မှာပဲရှိပါတယ်ကိုမောင်တို့ပြင်ဒေတာဖြစ်ပေမဲ့ဒေါ်အောင်စုကြည်ပေါ်တော့အကုန်လုံးလက်ခံရပါတယ်လက်ခံလို့လည်းကျွန်တော်တို့ကျူစုပွဲတော့ပါတော့ညာတော့ပြည်ပြည်သားသားတိုက်တိုင်ဝင်နေဖြစ်တာပါလက်မခံဘူးလို့ဆိုရင်လည်းဒီလိုဖြစ်လာမှာမဟုတ်ဘူးပြီးခဲ့တဲ့တစ်ပေါက်တုန်းကနည်းနည်းသားမြတ်ပါလေးတော့ရှိပါတယ်ကျွန်တော်တို့လူလူကောင်းကောင်းတရားကိုလက်ခံမှုဟာတော်တော်လေးအားကောင်းလာတော့
ဒေါ်ဆန်းစုကြည်အနေနဲ့ပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုသွားဖို့စီစဉ်ခဲ့တာပထမပြတ်သွားပြီးတဲ့နောက်အခုဒီချိန်မှာတော့သူ့ရဲ့ပထမဦးဆုံးအကြိမ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသခီးစဉ်တစ်ခုကိုလာရောက်နိုင်ခဲ့တာဖြစ်ပါတယ်ဒီကနေ့စီဆိုင်လူတို့နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်မနေ့ဖြန်မှာတော့ရှမ်းပြည်နယ်ဟိုပုံးမြို့အကြောက်တိုင်းကွင်းမှာလူတို့နဲ့တွေ့ဆုံမှာဖြစ်ပြီးဝမ်ဖွေရာက UNODC စိုက်ကွင်းနဲ့လုပ်ငန်းတွေကိုလေ့လာဖို့ရှိပါတယ်နောက်တောင်ကြီးမြို့နယ်မှာရှမ်းပြည်နယ်တောင်ပိုင်းတစ်ခုလုံးက2015ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ကြမယ် NND လွှတ်တော်ကိုယ်စားလှယ်လောင်းနေတဲ့တွေ့ဆုံမှုရှိပါတယ်အပြန်လန်းတလျှောက်မှာတော့တောင်ကြီးရွှေညောင်လူလူကိုတွေ့ဆုံခဲ့ပြီးတဲ့နောက်တနင်္ဂနွေညနေမှာပဲရန်ကုန်မြို့ကိုပြန်လည်ထွက်ခွာมาဖြစ်တယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကသိရပါတယ်ရှင်